အီရန်နိုင်ငံမိုဆူးမြို့အနီးကမြို့တစ်မြို့ကိုဒီကနေ့တနင်္ဂနွေနေ့မှာအီရန်နဲ့ခတ်လူမျိုးစုလက်နက်ကင်တပ်ဖွဲ့တွေစတင်ထိုးစစ်ဆင်တိုက်ခိုက်နေချိန်မှာပဲအမေရိကန်ကာကွယ်ရေးဝင်ကြီးအက်ရှ်ကာတာလည်းဒေတာအတွင်းကိုရောက်ရှိနေပြီးအီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ကနေအစ္စလာမစ်အစိုးရ IS တို့ကိုတိုက်ထုတ်နေတဲ့တိုက်ပွဲအခြေအနေကိုဆန်းစစ်နေပါတယ်။အီရီမြို့ကိုအမေရိကန်ကာကွယ်ရေးဝင်ကြီးအက်ရှ်ကာတာဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိနေတာဖြစ်ပြီးမိုဆူးမြို့ပြန်လည်ရရှိရေးတိုက်ခိုက်နေတဲ့ကတ်လူမျိုးစုခေါင်းဆောင်တွေစစ်တပ်တပ်မှုတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ကြိုတင်မကြညာပဲအာဗီလ်မြို့ကိုရောက်ရှိပြီးမကြခင်မှာပဲနိုင်ငံမြောက်ပိုင်းကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အခြေအကဲကတ်လူမျိုးစုခေါင်းဆောင်မာဆော့ဘာစနီနဲ့တွေ့ဆုံတာပါ။အရတားတန်းလောက်ရှိနေတဲ့မိုဆူးမြို့တဲ့ကိုတခြားတပ်ဖွဲ့ဝင်တွေဝင်ရောက်နိုင်ဖို့လမ်းရှင်းပေးတဲ့အနေနဲ့ပက်ရှမာကာကတ်လူမျိုးစုတပ်ဖွဲ့တွေကမြို့ရဲ့အရှေ့မြောက်ဘက်ပိုင်းမှာအစ္စလာမစ်အစိုးရ IS တို့ကိုတိုက်ထုတ်နေတာဖြစ်တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာတော့ပက်ရှမာကာကတ်လက်နက်ကိုင်တပ်ဖွဲ့တွေကဘာရှီကာမြို့ကိုစတင်ထိုးစစ်ဆင်ပါတယ်။ပြီးခဲ့တဲ့တောက်ချနေ့တုန်းကတူရကီမြို့တော်အန်ကာရာမှာတူရကီသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ကာကွယ်ဝင်ကြီးကာတာကမနေ့စနေနေ့တုန်းကတော့အီရော့ဝန်ကြီးချုပ်နဲ့ဘက်ဂရက်မြို့တော်မှာတွေ့ဆုံပြီးမိုဆူးမြို့ပြန်လည်သိမ်းပိုက်ရေးတိုက်ပွဲမှာတူရကီရဲ့အခမ်းကဏ္ဍကိုဆွေးနွေးခဲ့ပါတယ်။အီရတ်ဝန်ကြီးချုပ်ဟိုက်ဒါ엘အဘာဒီကမိုဆူးမြို့သိမ်းတိုက်ပွဲမှာတူရကီပါဝင်မဲ့ကမ်းလှမ်းချက်ကိုပယ်ချခဲ့ပါတယ်ရှင်။